နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီကနေ့မှသူ့ရဲ့ပထမဆုံးအကြိမ်ကနေဒါနဲ့ဆွေရင်နိုင်ငံချစ်ကြည်ရေးခီးစဉ်တွေအတွက်မြန်မာနိုင်ငံကနေစတင်ထွက်ခွာတော့မှာဖြစ်ပါတယ်။ဇွန်လ9ရက်နေ့ကနေ9ရက်နေ့အထိကြာမြင့်မဲ့ကနေဒါခီးစဉ်အပြီးမှာတော့ဆွေရင်နိုင်ငံကိုဆက်လက်ထွက်ခွာမှာပါ။သူ့ရဲ့ဆွေရင်ခီးစဉ်ကိုဆွေရင်နိုင်ငံရောက်ကရင်အတိုင်းဝိုင်းတစ်ခုလုံးကကြိုးဆိုကြောင်းဥဆောင်သူတွေကပြောပါတယ်2016ခုနှစ်ကစပြီးတော့ဆွေဒင်နိုင်ငံမှာဒုက္ခသည်ဖြစ်အခြေချနေထိုင်တဲ့ကရင်တိုင်းရင်းသားတွေကိုဆွေဒင်အစိုးရကအကြမ်းဖက်သမားတွေဖြစ်သတ်မှတ်ပြီးနိုင်ငံသားဖြစ်ပယ်ချနေတဲ့ကိစ္စကိုဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်တွင်ညှိနှိုင်းဖြေရှင်းပေးနိုင်လိမ့်မယ်လို့သူတို့ကမျှော်လင့်မိကြောင်းဆိုပါတယ်ဆက်ပြီးနားဆင်ပါရှင်ဂျွန်လ9ရက်နေ့နောက်ပိုင်းဆွေဒင်နိုင်ငံကိုပထမဆုံးချိန်လာရောက်တဲ့ဒေါအောင်ဆန်းစုကြည်ရဲ့ချစ်ကြည်ရဲ့ခီးစဉ်တွင်သူတို့ကအတိုင်းဝိုင်းနေနဲ့တွေ့ဆုံခွင့်ရဖို့မျှော်လင့်မိကြောင်းကရင် Swedish Community လို့ခေါ်တဲ့ဆွေဒင်နိုင်ငံရောက်ကရင်အတိုင်းဝိုင်းခေါင်းဆောင်တွေကပြောပါတယ်။အထူးသဖြင့်သူတို့ကြုံတွေ့နေရတဲ့အခက်အခဲတွေကိုဒေါအောင်ဆန်းစုကြည်ကိုတင်ပြလိုကြောင်းကရင်ဆွေဒင်အတိုင်းဝိုင်းဥက္ကဋ္ဌဒေါ်တီရာနိုင်ကအခုလိုပြောပါတယ
်။ကျွန်တော်တို့ကရင်လူစုတွေကိုဒီဆွေဒင်ဆွေရကအကြမ်းဖက်သမားအနေနဲ့ဆွတ်ဆွဲပြီးတော့ဗောနော်နိုင်ငံသားတင်လျှောက်တာကိုဖြစ်တယ်အဲ့ဒီအချက်ရဲနောက်ပြီးတော့ကျွန်တော်တို့ဒီဆွေရင်နိုင်ငံရောက်တဲ့ကရင်လူစုတွေတော်တော်များများကဘာမှကြီးနေအဆက်တွေရန်ပြတာပေါ့နော်ဘာဖြစ်ဆိုတော့ကျွန်မဆိုရင်နေနေလည်းဘာမှကြီးကနေထွက်လောက်ခွာပြီးတော့ဒုက္ခတွေမှာဆက်ကနေကြာနေတယ်အဲ့လိုအလားတူကရင်လူစုတွေတော်တော်များများအဲ့လိုမျိုးဖြစ်တာပေါ့နော်ဘာမှကြီးရဲ့အနေအထားတွေဆိုတာလည်းဘာမှမသိဘူးဒီကျွန်တော်တို့ကရင်လူစုတွေကဒီမှာနေတဲ့လူတွေကတနည်းနည်းတစ်ချက်ချင်းဘာမှကြီးကိုပြန်ရမယ်ဆိုရင်ဘလို့ပုံစံမျိုးနဲ့ပြန်ရမလဲဆိုတော့ကျွန်တော်တို့မသိကြကျွန်တော်တို့အနေနဲ့အဲ့ဒီ60အမှားကဒီနည်းနည်းနိုင်ငံရဲ့အနေနဲ့သာဘလို့ရှိလဲဆိုတာလေးကိုကျွန်တော်တို့လည်းသိကျင်တယ
်ဒေါက်ဆာဆွတ်ချီအနေနဲ့သူတို့အခက်အခဲတွေကိုဆွေဒင်အစိုးရနဲ့ညှိနှိုင်းဆွေးနွေးပေးဖို့မျှော်လင့်မိတယ်လို့လည်းဒေါက်တီရာနိုင်ကဆိုပါတယ်ဆွေဒင်တနိုင်ငံလုံးမှာကရင်လူဦးရေ2000ကျော်ရှိတယ်လို့လည်းသူကပြောပါတယ်နိုဘယ်ကိန်းရဲ့ဆုရှင်လည်းဖြစ်မြန်မာဒီမိုကရေစီရေးမှာဥဆောင်လှုပ်ရှားခဲ့သူလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကိုဆွေဒင်နိုင်ငံကသူရဲကောင်းအဖြစ်အတိအမှတ်ပြုထားကြောင်းဒေါ်တီရာနိုင်ကအခုလိုပြောပါတယ
်ဒီဆွေဒင်နိုင်ငံမှာဆွေဒေါအောင်ဆန်းစုကြည်ကိုတကယ်သူရဲကောင်းတယောက်နေနဲ့ပဲမြင်တယ်တော့ဒီဆွေဒင်လူသူတွေကလည်းပဲသူ့ကိုအရင်လေးစားတာပေါ့နော်ဘာဖြစ်လဲဆိုတော့ကျမဒီဆွေဒင်အတိုင်းဝိုင်းမှာသွားနေတဲ့နေရာတိုင်းဘာသူမဆိုဘူးနော်ကျမမေးမယ်ဥမာဘယ်နိုင်ငံလာလဲကျမဘုမကြီးကဆိုဟာအမ်ဖန်စုကြီးတိတ်လာတယ်တိတ်လာဘောလို့အရင်လေးစားတယ်အဲ့တကယ်ဟီကိုပုံမျိုးနဲ့ပဲပြောတာဒီပဲကျမစားတာဘောတော့ positive တည်းကြီးပဲကြားနေရတာ
ဒီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းနေတဲ့မြန်မာနိုင်ငံအနေနဲ့ဆွေဒင်နိုင်ငံရဲ့လူမှုဖူလုံရေးစနစ်နဲ့အမျိုးသမီးနဲ့ကလေးတငယ်တွေကိုဦးစားပေးချမှတ်တဲ့စနစ်တွေကိုလေ့လာအတူတူပို့ကောင်းတယ်လို့မြင်ကြောင်းသူကအခုလိုဆက်ပြောပါတယ
်။ဒီသက်ကြီးရွယ်ကိုရှောင်ရှောင်ရေးတို့ဟန်နီကက်ကျဲပဲရှောင်ရှောင်ရေးတို့နောက်ပြီးတော့ဒီဟိုမော့ဆူမန်တဲ့ဒီကလေးတွေပေါ့နော်ဒီရှောင်ရှောင်ရေးဌာနတွေမှာဒီဗမာပြည်အနေနဲ့အများကြီးအတူတူသိနေအချက်လက်တွေအများကြီးရှိတယ်လေဒီဆွေဒင်နိုင်ငံမှာအဓိကတဲ့သက်ယူရဲ့ဝန်နဲ့ကလေးတွေအဲနောက်ပြီးတော့ဒီဟိုပြောပါမယ်အဲမော့ဆူမန်တွေအတွေ့အရန်ကောင်းတဲ့နိုင်ငံတဲ့နိုင်ငံဖြစ်တယ်လေခီရခွင့်အင်းလေးအရေးအရန်ကောင်းတယ်အမျိုးကြီးခွင့်ရည်ဒီအဲ့ဒါတွေကတော့ဒီကျွန်တော်တို့ဘက်မှာဒီနေ့ဆားလိုက်မယ်စဉ်းစားတရားပါမှနိုင်ချင်လို့ရတဲ့ညီအစ်မမရှိသေးဘူးအဲအဲ့တော့ဒီစစ်စစ်လာမယ်ဘက်မှာဒီဖွံ့ဖြိုးတိုးတဲ့ရေးမှာအဲ့လိုအခန်းကဏ္ဍတွေမှာအတူယူလို့ရတဲ့ဟိုပြောပါမယ်လေလာပြီးတော့ဟိုဘလိုကကော်ပီကူးလို့ရတဲ့အနေအထားတွေအများကြီးရှိတယ်အဲ့လိုမျိုးသာဗမာပြည်ကလုံနိုင်ခဲ့တယ်လို့ဆိုရင်တော့အရင်ကောင်းမယ်လို့တော့ကျွန်တော်လည်းမြင်တယ်လေ
ဒေါက်ဆန်းစုကြည်ဟာဆွေဒင်လွှတ်တော်ဥက္ကဋ္ဌမစ္စတာအော်ရီဘန်အာလင်းနဲ့ဆွေဒင်ဝန်ကြီးချုပ်မစ္စတာစတီဖန်လိုဘန်တို့ရဲ့ဖိတ်ကြားချက်နဲ့ဆွေဒင်နိုင်ငံကိုချစ်ကြည်ခီးစဉ်ဖြစ်လာရောက်မှာဖြစ်ပါတယ်ဒီမတိုင်ခင်ကနေဒါနိုင်ငံကိုဂျွန်လ9ရက်နေ့ကနေ9ရက်နေ့အထိချစ်ကြည်ခီးစဉ်ဖြစ်အရင်သွားရောက်မှာဖြစ်ပါတယ်2005ခုနှစ်ကဆွေဒင်နိုင်ငံကနေဒေါအောင်ဆန်းစုကြည်ကိုအကြမ်းမဖက်ဒီမိုကရေစီတိုက်ပွဲဝင်မှုတွေလူ့ခွင့်ရေးလှုပ်ရှားမှုတွေအတွက်အိုလော့ပန်းစုချီးမြှင့်ခဲ့ပါတယ်ကပ္ပကလေးများစုကိုတော့2011ခုနှစ်ကဆွေဒင်နိုင်ငံမှာဒေါအောင်ဆန်းစုကြည်ကိုဂုဏ်ပြုချီးမြှင့်ခဲ့ပါတယ်ရှင်